ဗြိတိန်နဲ့အိန္ဒိယတို့ရဲ့အထူးဆက်ဆံရေးဟာအခိုင်အမာရှိနေတယ်လို့အိန္ဒိယနိုင်ငံမှာရောက်နေတဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောလိုက်ပါတယ်။နှစ်နိုင်ငံစီးပွားရေးမှာအဓိကကျတဲ့လုပ်ငန်းဆောင်တာတွေကိုတိုးချဲ့နိုင်ဖို့အတွက်မစ္စတာကင်မရွန်ဟာဗြိတိန်ဝန်ကြီးတွေလွှတ်တော်အမတ်တွေနဲ့ကုမ္ပဏီပေါင်း100ကျော်ကကိုယ်စားလှယ်တွေပါဝင်တဲ့အဖွဲ့ကိုဦးဆောင်ပြီးအိန္ဒိယနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။အပြည့်အစုံကိုမက်ခင်ဖြူထွေးကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါရှင်။ဗြိတိန်ဝန်ကြီး၄ယောက်နောက်လွှတ်တော်အမတ်၉ယောက်နဲ့ကုမ္ပဏီပေါင်း100ကျော်ကကိုယ်စားလှယ်တွေနဲ့အတူဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာတနင်္လာနေ့ကအိန္ဒိယနိုင်ငံကိုရောက်ရှိလာခဲ့တာပါ။ဒါဟာဗြိတိန်ဝန်ကြီးချုပ်တယောက်ဦးဆောင်တဲ့အကြီးဆုံးစီးပွားရေးကိုယ်စားလှယ်အဖွဲ့ရဲ့နိုင်ငံခြားခီးစဉ်ဖြစ်ပါတယ်။မစ္စတာကင်မရွန်ဝန်ကြီးချုပ်အဖြစ်နဲ့ဒုတိယအကြိမ်ရောက်ရှိလာတဲ့ခီးစဉ်လည်းဖြစ်ပါတယ်။ဖြစ်သက်သမ္မတဖရန်ဆွာအိုလွန်ဦးဆောင်တဲ့အလားတူစီးပွားရေးကိုယ်စားလှယ်အဖွဲ့အိန္ဒိယနိုင်ငံကိုရောက်ရှိခဲ့ပြီးရက်ပိုင်းကြာမှာပဲမစ္စတာကင်မရွန်အခုလိုရောက်ရှိလာခဲ့တာဖြစ်ပါတယ်။ဒါကိုကြည့်ချင်းအဖြစ်ကမ္ဘာပေါ်မှာအလင်းမြန်ဆုံးနှုန်းနဲ့စီးပွားရေးတိုးတက်လာနေတဲ့နိုင်ငံတွေကတခုဖြစ်တဲ့အိန္ဒိယနဲ့စီးပွားရေးဆက်သွယ်လုပ်ကင်ဖို့အကျွေးပြသနာတွေနဲ့ရင်ဆိုင်နေရတဲ့ဥရောပနိုင်ငံတွေဘလို့ကြိုးပမ်းနေကြသလဲဆိုတာကိုမြင်သာစေတာလည်းဖြစ်ပါတယ်။အိန္ဒိယနဲ့ဗြိတိန်နိုင်ငံအကြားကအထူးဆက်ဆံရေးဟာအခိုင်အမာရှိတယ်လို့သူယူဆတဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ကင်မရွန်ကပြောပါတယ
်။ I think the signs are very good. I mean half of Indian investment into Europe, half of it comes to Britain.And Britain is now the largest European investor into India. So I think the basis for that
ညရဲ့ချီတွေရတော့တိတ်ကိုကောင်းတယ်လို့ကျွန်တော်ထင်ပါတယ်။ဥရောပမှာအိန္ဒိယယင်းနှိမ့်ညွှန်တဲ့မှုစုစုပေါင်းရဲ့တဝက်ဟာ Britain နိုင်ငံမှာရှိပါတယ်။အိန္ဒိယမှာယင်းနှိမ့်ညွှန်တဲ့မှုအများဆုံးရှိတဲ့နိုင်ငံကလည်း Britain နိုင်ငံပါ။ဒါကြောင့်ကျွန်တော်ထင်ပါတယ်။ဒါကနှစ်နိုင်ငံကြားအထူးဆက်ဆံရေးရဲ့အခြေခံမှာစီးပွားပဲမိတ်ဆွေဆက်ဆံရေးအပြည့်အဝရှိတယ်ဆိုတာပါပဲ။အိန္ဒိယဟာ2030ကျလို့ရှိရင်ကမ္ဘာတတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်လာမှာပါ။ဒလုံနိုင်ငံမှာဆေးရုံစည်းကမ်းတစ်တွေစောက်တဲ့အခါလမ်းတွေဖောက်တဲ့အခါနဲ့တက္ကသိုလ်ကျောင်းတစ်တွေဖွင့်လှစ်တဲ့အခါတွေမှာဗြိတိန်ကုမ္ပဏီတွေကပဲကူညီဆက်လုပ်ပေးတာမျိုးဖြစ်အောင်ကျွန်တော်လုပ်ချင်ပါတယ်။နှစ်နိုင်ငံကြားအပြန်အလှန်ဖလှယ်မှုတွေနဲ့တကယ့်ကိုစစ်မှန်တဲ့ဆက်ဆံရေးတရက်ကိုကျွန်တော်တိစောက်ချင်တာပါ
။ဗြိတိန်ဆိုရအနေနဲ့နိုင်ငံရဲ့စီးပွားရေးတိုးတက်လာအောင်ရုန်းကန်နေရတဲ့အချိန်မှာအိန္ဒိယနိုင်ငံဟာလာမယ့်2050ကျရင်ကမ္ဘာတတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်လာမယ်လို့သူတို့အနေနဲ့ယူဆထားတဲ့အတိုင်းအိန္ဒိယနဲ့မဟာဗျူဟာကျတဲ့ဆက်ဆံရေးတည်ဆောက်ဖို့အရေးကိုဒီအရင်ကမစ္စတာကင်မရွန်ပြောခဲ့ဘူးသလိုပဲကမ္ဘာလုံးဆိုင်ရာရှင်ပြိုင်မှုတစ်ခုအနေနဲ့ထားပြီးတော့ဆောင်ရွက်လာနေတာဖြစ်ပါတယ
် This is a fast growing economy it's going to be one of the stars of the future you've got to get in there early
ဒါဟာတကယ်ကိုအလျင်မြန်နှုံးနဲ့တိုးတက်လာနေတဲ့စီးပွားရေးပါအနာဂတ်မှာထွန်းတောက်မဲ့ကျေတွင်ဖြစ်လာမယ့်နိုင်ငံမှာဒီနိုင်ငံတွေကိုအစိုးဆုံးဝင်ပြီးတော့စီးပွားရေးလုပ်နိုင်ဖို့လိုပါတယ်အခုဗြိတိန်ကုမ္ပဏီတွေလုပ်နေတာဒီကိစ္စပါ
ဗြိတိန်နိုင်ငံအနေနဲ့အိန္ဒိယနဲ့ပညာရေးဆိုင်ရာဆက်ဆံမှုတွေတိုးမြှင့်ဆောင်ရွက်ဖို့တိုက်တွန်းတဲ့အကြောင်းလဲမစ္စတာကင်မရွန်ကပြောဆိုခဲ့သလိုဗြိတိန်နိုင်ငံနဲ့စီးပွားရေးလှုပ်ချင်ကြတဲ့သူတွေအတွက်ဒီဗြိတိန်ပြည်ဝင်ခွင့်ဗီဇာမြင်းမြန်ဆက်ဆံထုတ်ပေးနိုင်မှုကိစ္စတွေကိုလည်းပြောဆိုသွားပါတယ်
We do want to see Indian university students and there's no limit on those that come if they have a university place and in terms of our visa operation here in India
တက္ကသိုလ်ကျောင်းသားတွေကျောင်းလာတက်တာကိုကျွန်တော်တကယ်ကိုလူလာပါတယ်တက္ကသိုလ်တစ်ခုခုမှာဝင်ခွင့်ရထားပြီဆိုရင်ဘယ်သူ့ကိုမှကျွန်တော်တို့ပြည်ဝင်ခွင့် visa ကန့်သတ်မှာမဟုတ်ပါဘူးဒီအိန္ဒိယနိုင်ငံမှာဗြိတိန်ပြည်ဝင်ခွင့် visa ထုတ်ပေးနေတာကိုကြည့်မယ်ဆိုရင်လည်းဒါဟာကမ္ဘာတခြားနေရာတွေနဲ့ရှင်ရင်အကြီးဆုံး visa ဌာနဖြစ်ပါတယ်ဗီဇာလာလျှောက်တဲ့သူက10ယောက်မှ9ယောက်ကဗီဇာရပါတယ်။အခုဆိုရင်ဗြိတိန်နိုင်ငံကိုလာခြင်းနဲ့စီးပွားရေးသမားတွေဒါမှမဟုတ်ဗြိတိန်နဲ့ဆက်သွယ်ပြီးတော့ကုန်သွယ်စီးပွားလုပ်ခြင်းတဲ့သူတွေဒါလိုမျိုးစီးပွားရေးသမားတွေအတွက်တစ်ရက်အတွင်းဗီဇာထုတ်ပေးတဲ့လုပ်ငန်းစနိုင်ဖို့ကြိုးစားနေပါတယ
်။အိန္ဒိယနိုင်ငံအနေနဲ့ဒေါ်လာဘီလီယံပေါင်းများစွာအကုန်ကျခံပြီးပြစ်သစ်နိုင်ငံထက် refer တိုက်လျင်126ဆင်းဝယ်ယူဖို့စိုးပြတ်ထားတဲ့ကိစ္စမှာပြန်လည်သုံးသပ်ပြီးတော့ဒီအစားဗြိတိန်နိုင်ငံမှာတစ်စိတ်တစ်ပိုင်းထုတ်လုပ်တဲ့ Eurofighter လို့ခေါ်တဲ့ဥရောပဂျက်လေယာဉ်တွေကိုဝယ်ယူဖို့စိတ်ဝင်စားမယ်ဆိုရင်စဉ်းစားနိုင်တဲ့အကြောင်းဒီသူ့ရဲ့ခီးစဉ်အတွင်းမှာအိန္ဒိယဆိုရအရာရှိတွေနဲ့တွေ့ဆုံတဲ့အခါမစ္စတာကင်မရွန်ကန်လန်ဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ရှင်